ဗီဒီယိုတွေတင်ထားတဲ့ YouTube အင်တာနက်ဆာမျက်နှာတွေကမွတ်စလင်စန့်ကျင်ရေးဗီဒီယိုတစ်ခုကိုဖြုတ်ပစ်ဖို့အမေရိကန်အယူခံတရားရုံးတစ်ယုံက Google ကုမ္ပဏီကိုအမိန့်ထုတ်ညွှန်ကြားလိုက်ပါတယ်။ Innocence Muslims ဆိုတဲ့ဗီဒီယိုထဲမှာတမန်တော်မိုဟာမက်ကိုမကောင်းမြင်ပုံဖော်ထားတာကြောင့်နိုင်ငံတကာမှာအမျက်ဒေါသထွက်ပြီးကန့်ကွက်ဆန္ဒပြပွဲတွေဖြစ်ခဲ့တာပါ။လီဗျားနိုင်ငံဘန်ဂဇီမြို့အမေရိကန်ကောင်စစ်ဝင်ရုံးကို2012ခုနှစ်စက်တင်ဘာလကဝင်ရောက်တိုက်ခိုက်ခဲ့ချိန်နဲ့အဲ့ဒီဗီဒီယို YouTube ပေါ်မှာတက်တဲ့အချိန်ကတိုက်ဆိုင်ခဲ့ပါတယ်။အဲဒီတိုက်ခိုက်မှုကြောင့်အမေရိကန်တန်အမတ်အပါအဝင်အမေရိကန်နိုင်ငံသား၄ဦးသေဆုံးခဲ့ရပါတယ်။ဗီဒီယိုကိုဖြုတ်ပေးဖို့ YouTube ကိုတရားစွဲဆိုလျှောက်ထားခဲ့တဲ့တရုတ်ဆောင်မျိုးသမီးတူကို San Francisco မြို့အမှတ်၉အမေရိကန် Circuit Court ကနေအနိုင်ပေးလိုက်တာဖြစ်ပါတယ်။ဗီဒီယိုဇာတ်လမ်းဟာမွတ်စလင်စန့်ကျင်ရေးဆိုတာကိုမသိဘဲလှဲ့ကွက်မိပြီးတရုတ်ဆောင်ခဲ့ရတာပါလို့အမျိုးသမီးကပြောခဲ့ပြီးအဲဒီဗီဒီယိုကြောင့်အသက်အန္တရာယ်ချိန်ကြောင်းမှုအများအပြားကိုကြုံခဲ့ရတယ်လို့ပြောပါတယ်။